မြန်မာနိုင်ငံရဲ့လူခွင့်ရေးမှတ်တမ်းမှတ်ရာများကြောင့်အာဆီယံခေါင်းဆောင်များကသူတို့ရဲ့ဩဇာအရှိန်အဝါကိုသုံးပြီးမြန်မာနိုင်ငံပေါ်ဖိအားပေးပါရန်အမေရိကန်သမ္မတဘုရှ်ကအာဆီယံခေါင်းဆောင်များကိုတိုက်တွန်းလိုက်ပါတယ်။ဒီကနေ့တောင်ကိုရီးယားနိုင်ငံဘူဆာမြို့မှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးဘေးပန်းဆွေးနွေးပွဲတစ်ခုမှာအာဆီယံ10နိုင်ငံအနက်9နိုင်ငံကခေါင်းဆောင်တွေနဲ့အမေရိကန်သမ္မတဘုရှ်တို့တွေ့ဆုံပြောကြားခြင်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုသူတို့စိုးရိမ်မကင်ဖြစ်ရတယ်လို့အာဆီယံခေါင်းဆောင်တွေကသမ္မတဘုရှ်ကိုပြောပြခဲ့ကြောင်းဖြင့်ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးအယ်ဘာတိုရော်မျူလိုကပြောပြခဲ့ပါတယ်။ဒါပေမဲ့အာဆီယံဖွဲ့ဟာမြန်မာနိုင်ငံစီအစိုးရကိုအထူးကြံထားပြီးဖိအားမပေးဘဲတွဲဆုံဆွေးနွေးခြင်းဖြင့်ဆက်လက်ဖိအားပေးသွားမယ်လို့ဝန်ကြီးရော်မျူလိုကဆက်လက်ပြောကြားပါတယ်။